ဒီနေ့မှာလူငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီသီရဲ့နုပြိုသက်တာအတုယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတုယူစရာအစီအစဉ်ကနေစန်ထားထိုက်သူသူရဲကောင်းဂျပန်တန်တမန်ဆန်ပိုဆူဂီဟာရာရဲ့အကြောင်းကိုပြောပြချင်ပါတယ်လူလူချင်းစာနာစိတ်ထားဖြင့်ဘဝခရီးကိုရှောက်လန်းနိုင်ကြပါစေလတ်ဗီးယားနီးယားနိုင်ငံကော့နတ်စ်မြို့ဂျပန်ကောင်စစ်ဝန်ရုံးမှာအိပ်ပျော်နေတဲ့ဂျပန်တန်တမန်ဆန်ပိုဆူဂီဟာရာဟာအပြင်ကလူတွေရဲ့အော်ဟစ်တန်ကြောင့်အိပ်ယာကနုလာခဲ့ပါတယ်ဘရင်ဘောက်ကနေကြည့်လိုက်တဲ့အခါမှာတော့ကောင်စစ်ဝန်ရုံးအဝမှာလူတွေစုပြုံအော်ဟစ်နေကြပါတယ်သူတို့တွေဟာရေရီဒုက္ခသည်တွေပဲဆရာကသူတို့ရဲ့အသက်ကိုကယ်ဖို့သူတို့အလိုရှိနေကြတယ်လို့ရုံးစေလေးကဆူဂီဟာရာကိုပြောပြပါတယ်1999ဇူလိုင်လ28ရက်စက်တင်ဘာလထဲမှာဂျာမနီကပိုလန်ကိုဝင်တိုက်ပြီးနာဆီတွေကဂျူးလူမျိုးတွေကိုရက်စက်စွာပြုတ်ခဲ့ကြပါတယ်။ဒီသတင်းဟာလစ်တူယာနီးယားမှာအားလုံးသိနေကြပြီဖြစ်ပါတယ်။ဒါပေမဲ့ကော့နတ်စ်မျိုးတော်မှာရှိတဲ့ဂျပန်ကောင်စစ်ဝန်ကဘာများတက်နိုင်အောင်မှာလဲ။ဆူဂီဟာရာဟာအချိန်ဖြုံးမနေပဲစီဝေးခေါ်လိုက်ပါတယ်။ရေရီဥပဒေပညာရှင်တဦးကသူတို့တွေရဲ့အခြေအနေကိုဂျပန်ကောင်စစ်ဝန်ကိုရှင်းပြပါတယ်။ရေရီဒုက္ခသည်တွေဟာလစ်တူယာနီးယားကိုရောက်အောင်လာနိုင်ကြပြီမဲ့မကြာခင်မှာပဲစစ်ကဒီကိုရောက်လာတော့မှာဖြစ်ကြောင်းသူတို့ရဲ့အသက်ရှင်ရေးအတွက်တလန်းဒီသာကြံတော့ကြောင်းကုန်းချောင်းခီးနဲ့ဆိုဗီယက်ပြည်ထောင်စုကိုဖျက်ပြီးအရှိတ်ဘက်ကိုသွားကြဖို့ဖြစ်ပါတယ်။ဒီလိုဖျက်ဖို့အတွက်နိုင်ငံတစ်နိုင်ငံကလက်ခံမှဖျက်ခွင့်ရမှာဖြစ်တယ်။ဒါကြောင့်ဂျပန်ပြည်ဝင်ခွင့်ဗီဇာရမှာဒီလူစုဟာဆက်လက်အသက်ရှင်နိုင်ကြမှာဖြစ်ပါတယ်။ဂျပန်ကောင်စစ်ဝန်အနေနဲ့ကူညီဖို့တောင်းဆိုခဲ့ပါတယ်။ဂျပန်ကောင်စစ်ဝန်ဆူဂီဟာရာကလည်းရေရီဒုက္ခသည်များကိုကူညီဖို့အတွက်တိုကျိုကိုပြန်မေးပါမယ်လို့ရေရီဥရေပညာရှင်ကိုဂရုပေးခဲ့တယ်။ရေရီအုပ်စုထဲမှာမတ်တက်ရက်နေသူတဦးကအသက်20အရွယ်ယေဟိုရှုအာနစ်ရှူရီဖြစ်ပါတယ်။ဥပဒေပညာရှင်ကဂျပန်ကောင်စစ်ဝန်ကိုရှင်းပြနေတာကိုနစ်ရီကနားဆိုင်ထောင်နေပြီးဒါဟာသူတို့အားလုံးအတွက်တစ်ခုတည်းသောမျှော်လင့်ချက်ဆိုတာနစ်ရီသဘောပေါက်ခဲ့ပါတယ်။ဆူဂီဟာရာကယေရီဒုက္ခသည်တွေရဲ့အဖြစ်ဆိုးကိုတိုကျိုစီလန်းပြီးတန်ကြိုးပို့လိုက်ပါတယ်။နေ့ရက်ကြာတဲ့အခါတိုကျိုကအကြောင်းပြန်လာပါတယ်။နောက်ဆုံးလက်ခံမဲ့နိုင်ငံမရှိတဲ့ဒုက္ခသည်တွေကိုဖြတ်တန်းခွင့်ဗီဇာထုတ်ပေးခွင့်မရှိပါ။ဒီအကြောင်းပြန်တဲ့တန်ကျိုးစာရတဲ့ညကဆူဂီဟာရာဟာတညလုံးအိတ်မပျော်နိုင်ဖြစ်ခဲ့ရတယ်။သူ့ရဲ့ဇနီးတဲ့ယူကီလည်းသူ့လိုပဲခံစားနေရပါတယ်။တို့တစ်ခုခုတော့လုပ်ရမယ်။ဟုတ်တယ်တစ်ခုခုတော့လုပ်ပေးရမယ်လို့ယူကီတွေးနေမိတယ်။သူကိုယ်တိုင်ကလေး၃ယောက်မိခင်ဖြစ်တဲ့အတွက်ကလေးငယ်တွေကိုချီးပိုးထားပြီးမျောလင်းချက်ကင်းမဲ့နေတဲ့မိခင်တွေရဲ့မျက်နှာကိုကြည့်ပြီးယူကျုံမရဖြစ်နေမိတယ်။ဆူဂီဟာရာလည်းနောက်ထပ်တို့ကြိုကိုတန်ကျိုးစာပို့ပြန်ပါတယ်ဒီတစ်ချိန်မှာလဲခွင့်မပြုဖို့ထပ်ပြောလာပြန်တယ်တတရတန်ကျိုးစာထပ်ဖို့တော့လဲဒီအတိုင်းပဲဖြစ်ပါတယ်ဆူဂီဟာရာရွေးရပါတော့မယ်အမိတ်နာခံမလားသူ့လက်ပြစေစားရာရာထောင်သောအသက်တွေကိုကယ်မလားပဲဖြစ်ပါတယ်ဆူဂီဟာရာဟာခေါင်းမာသူတူဖြစ်ပါတယ်ငယ်စဉ်ကဆရာဝန်ဖြစ်ဖို့အမှတ်မိခဲ့တော့လဲသူ့လှုပ်ချင်တာကိုဖြစ်အောင်လုပ်ခဲ့သူဖြစ်ပါတယ်သူ့ဘဝကိုခက်ခဲစွာဖြတ်တန်းပြီးခရီးဆက်ခဲ့သူဖြစ်ပါတယ်ဂျပန်နိုင်ငံသားရဲ့ယုံကအမိတ်မနာခံရင်ဘာဖြစ်နိုင်မလဲဆိုတာသူတို့ဇနီးမောင်နှံတိုင်ပင်ကြတယ်။သူအလုတ်ပြုတ်နိုင်တယ်ဆိုတာသိပေမဲ့သူ့ရဲ့စိတ်မှာလက်ပြတန်တန်နေနိုင်ဖို့ဆိုတဲ့စိတ်ကသူ့ကိုလွမ်းမိုးနေပါတယ်။အမှန်တရားဘက်ကယက်တည်ရမယ်ဆိုရင်ဘာမဆိုရင်ဆိုင်ရတဲ့တတိရှိသူဖြစ်ပါတယ်။ဆူဂီဟာရာကသူ့ရဲ့ဇနီးတွေကိုဒီလိုပဲပြောခဲ့ပါတယ်။ငါဟာအစိုးရအမိတ်ကိုမနာခံရတော့ရောက်မယ်။ဒီလိုမှမလုပ်ရင်လေငါဟာဖျားသခင်ကိုမနာခံရရောက်သွားမယ်ပြောပြောဆိုဆိုပဲဆူဂီဟာရာဟာကောင်စစ်ဝန်ရုံးရှိမှရှိတဲ့လူအုပ်ကြီးကိုဂျပန်နိုင်ငံဖြတ်တန်းခွင့်ဗီဇာပေးလိုက်ပါတော့တယ်ဗီဇာတွေကိုမနာမနေလက်မှတ်ထိုးပေးပြီးအမြန်ဆုံးထွက်ခွာသွားနိုင်အောင်စီစဉ်ပေးခဲ့ပါတယ်သူ့ဇနီးကလည်းသူ့ရဲ့အနားမှာထိုင်ပြီးကျမတို့အတက်နိုင်ဆုံးလူအသက်တွေကိုကယ်ကြရအောင်လို့ပြောခဲ့ပါတယ်ဩဂတ်စ်လ၁ရက်နေ့ကစပြီးဗီဇာလက်မှတ်ရေးထိုးပေးခဲ့တာတတိယပတ်လည်းရောက်ရောဂျပန်နိုင်ငံသားရဲ့ယုံကအမိန့်စာတစ်စောင်နောက်ထပ်ရောက်လာပါတယ်ဗီဇာတွေနောက်ထပ်လက်မှတ်မထိုးပေးရဆိုတာပဲဖြစ်ပါတယ်သူကတော့ဆက်ပြီးလက်မှတ်ထိုးပေးနေခဲ့တယ်နောက်ဆုံးဆူဂီဟာရာကိုဘာလင်မြို့တော်စီကိုပြောင်းရွှေ့ဖို့အမိန့်စာထွက်လာခဲ့ပါတော့တယ်ပ ပြောင်းရွှေ့ဖို့ပြင်ဆင်ပြီးထွက်ခွာချိန်အထိဗီဇာများကိုလက်မှတ်ရေးထိုးပေးခဲ့တယ်။ယထာနဲ့ထွက်ခွာသွားချိန်အထိပါပဲ။ဒုက္ခသည်တဦးကတော့သူ့ကိုလမ်းပြီးအော်ပြောလိုက်ပါတယ်။ဆမ်ဘိုဆူဂီဟာရာရဲ့ခင်များကိုကျွန်တော်တို့ဘရောမှမမေ့ဘူး။အမြဲတည်းရနေမှာပါဆိုတာပဲဖြစ်ပါတယ်။ဆူဂီဟာရာဟာစစ်အတွင်းမှာချက်ကိုစလိုဗေးကီးယား၊ယူမေးနီးယား၊ဂျာမနီနိုင်ငံများမှာကောင်စစ်ဝင်အဖြစ်တာဝန်ထမ်းဆောင်ခဲ့ရတယ်။1946ခုနှစ်ကယူမေးရီးယားနိုင်ငံဘျူရိုကရက်မှာအမှုထမ်းဆောင်နေတော့ဆိုဗီယက်စစ်တပ်ကသူနဲ့သူ့မိသားစုကို22လကြာဖမ်းဆီးချုပ်နှောင်ခဲ့ပါသေးတယ်။နောက်တော့မှပြန်လွတ်ပြေးခဲ့ပါတယ်။ဂျပန်နိုင်ငံကိုသူတို့မိသားစုပြန်လာခဲ့ကြတယ်။သူတန်မတ်ဖြစ်တော့မယ်လို့ယူဆထားတဲ့အချိန်မှာနိုင်ငံသားရေးဒူးဝန်ကြီးကသူ့ကိုယာရုကနေနှုတ်ထွက်ခိုင်းခဲ့ပါတယ်။ယာရုကနေနှုတ်ထွက်လိုက်ပြီးဆူဂီဟာရာဟာသူ့မိသားစုစားဝတ်နေရေးအတွက်လျှက်စစ်မီးသီးတွေတအိမ်တက်ဆင်းရောင်းချခဲ့ရတဲ့အထိပါပဲ။သူအသက်ကယ်ခဲ့တဲ့သူများကတော့သူ့ကိုမမေ့ခဲ့ကြပါဘူး။တနေ့မှာတော့ဆူဂီဟာရာကိုတိုကျိုမှာရှိတဲ့အစ္စရေးတန်ယုံအရာရှိကြီးတဦးကတွေ့ကျင်ကြောင်းဆူဂီဟာရာရဲ့သားကိုအစ္စရေးတန်ယုံကအရာရှိတဦးကပြောလိုက်ပါတယ်။ဆူဂီဟာရာကိုတွေ့ကျင်တဲ့သူကတော့ယေဟိုရှုအာနိရှရီပဲဖြစ်ပါတယ်။အစ္စရေးနိုင်ငံတော်ကဆူဂီဟာရာကိုဂုဏ်ပြုခြင်းကြောင့်တရားဝင်အကြောင်းကြားလာပါတယ်။အဲ့ဒီအချိန်ဆူဂီဟာရာဟာမော်စကိုကိုအယောင်အဝယ်ကိစ္စတစ်ခုနဲ့သွားနေရလို့မသွားရောက်နိုင်ခဲ့ပါဘူး။ဖိတ်ကြားသူများကဆူဂီဟာရာကိုအစ္စရေးကိုလာလေဖို့အထက်ထက်ဖိတ်တော်မှမိသားစုနဲ့အတူသွားခဲ့ကြပါတယ်။အစ္စရေးအစိုးရကသူတို့မိသားစုကိုသူရဲကောင်းတပ်ဖွဲ့ဂုဏ်ပြုကြိုဆိုခဲ့ကြတယ်။သူအသက်ကယ်ခဲ့တဲ့သူအတော်များများဟာထူထောင်စအစ္စရေးနိုင်ငံမှာယာရုကြီးတွေနဲ့အရာရှိကြီးတွေဖြစ်နေပါတယ်။အဲ့ဒီအထက်ကဘာသာရေးဝန်ကြီးဖြစ်သူတယောက်ကဘာပြောလဲဆိုရင်ခင်ဗျားဒီလိုဘာလို့ကျွန်တော်တို့အသက်တွေကိုကယ်ခဲ့တယ်ဆိုတာကျွန်တော်အမြဲတွေးနေမိတယ်လို့ပြောခဲ့ပါတယ်။ဆူဂီဟာရာကတော့လူတွေဒုက္ခတွေ့နေလို့ကျွန်တော်ကယ်ခဲ့တာပါ။ဒီလိုဒုက္ခတွေတွေကိုဘာလို့မကယ်ရမှာလဲလို့ရိုးရိုးလေးပဲပြန်ဖြေခဲ့ပါတယ်။1984ခုနှစ်မှာအစ္စရေးစစ်ဘေးဒုက္ခတွေများအစီအယုံကဆူဂီဟာရာကိုဘွဲ့ထူပေးအပ်ခဲ့ပါတယ်။လူမျိုးများအလဲမှာမှန်ကန်စွာရက်တီခဲ့သူဆိုတဲ့ဘွဲ့ကိုအသက်85နှစ်ရှိပြီဖြစ်တဲ့ဆူဂီဟာရာတက်မယူနိုင်လို့သူ့ကိုယ်စားသူ့ဇနီးတွေကဒီဘွဲ့ထူကိုတက်ရောက်ယူခဲ့ရပါတယ်။အစ္စရေးမှာရှိတဲ့ပန်းချီတစ်ခုကိုသူ့အမည်ပေးထားပြီး1990ခုနှစ်မှာဆူဂီဟာရာကိုဂုံထူဆောင်အစ္စရေးနိုင်ငံသားအဖြစ်အစ္စရေးအစိုးရကအသိအမှတ်ပြုလိုက်ကြပါတယ်။အမေရိကန်နိုင်ငံမှာလည်းဆူဂီဟာရာကိုအမျိုးမျိုးဂုံပြုခဲ့ကြပါတယ်။နယူးယောက်မြို့တော်ကယေဟူဒီကျောင်းတစ်ခုဆိုရင်ကျောင်းဆရာတွေရောကျောင်းသူကျောင်းသားတွေ300လောက်ကဆူဂီဟာရာအသက်ကယ်ခဲ့သူများနဲ့သူတို့ရဲ့အဆက်အနွယ်များပဲဖြစ်ကြပါတယ်။အဲ့ဒီကျောင်းကငွေဆိုးပြီးယေဟူဒီကျောင်းသားများကိုထောက်ပံ့ဖို့ရန်ပုံငွေထူထောင်လိုက်ကြပါတယ်။အဲ့ဒီရန်ပုံငွေကိုဆမ်ဘိုဆူဂီဟာရာပညာရေးရန်ပုံငွေလို့မဲ့ခေါ်ပြီးဆူဂီဟာရာကိုဂုဏ်ပြုခဲ့ကြပါတယ်။အစ္စရေးနိုင်ငံဟိုင်ဖာမှာနေထိုင်တဲ့ဆရာဝန်ကြီးတူဟာလည်းဆူဂီဟာရာအသက်ကယ်ခဲ့သူဖြစ်ပါတယ်။သူကဘာပြောလဲဆိုရင်ရဲဝံသူတူဟာအလွန်ခက်ခဲတာကိုအောင်မြင်အောင်လုပ်နိုင်တယ်။သူရဲကောင်းတူကတော့မဖြစ်နိုင်ဘူးလို့ထင်ရတာကိုပြည့်စုံအောင်လုပ်နိုင်တယ်။ဒီလိုလို့သူ့အတွက်ဘာအကျိုးမှမရှိတော့သူဒါကိုလုပ်ကိုလုပ်ရမယ်လို့ပြည့်စုံအောင်မြင်အောင်လှုပ်ဆောင်ခဲ့တာပါလို့ပြောခဲ့ပါတယ်။ဂျပန်အစိုးရကလည်းဆူဂီဟာရာကိုယာရုကနေနှုတ်ထက်ခိုင်းတာမှားသွားကြောင်းဝန်ခံခဲ့ပါတယ်။သူအသက်ကယ်ခဲ့တဲ့ပုဂ္ဂိုလ်ကြီးတဦးကတော့ဆမ်ဘိုဆူဂီဟာရာဟာဘုရားသခင်ရဲ့တမန်တော်ပါပဲလို့ဆိုခဲ့ပါဗျ။ဘဝအသက်တာအတွက်နားဆင်ကြရပြီးတဲ့အခါမှာတော့ဝိညာဉ်အသက်တာအတွက်စဉ်းစားစီခြင်းပါတယ်။မိတ်ဆွေရဲ့အသက်တာမှာဘယ်လှုပ်ဆောင်ချက်ကိုသူတစ်ပါးတံပိုးထားတတိယနေမယ်ဆိုတာစဉ်းစားမိပါရဲ့လား။ဗဟုပညာရှင်ဖရင်အလက်စကာအနေဖြင့်ကတော့သူ့ရဲ့လက်ရာမြောက်ဗဘူးမှာကွန်ဂရက်စာကြည့်တိုက်ကြီးရှေ့မှာရှိတဲ့စာအုပ်ပုံဗဘူးလက်ရာလားဒါမှမဟုတ်အင်ဘူရိုသမရအမတ်တစိ့ဖြစ်တဲ့လင်းယုံငကြီးလားလို့ထင်စရာရှိပါတယ်။ဒါပေမဲ့သူ့လက်ရာများတဲ့ကလူကြိုက်အများဆုံးလက်ရာကတော့လက်တစ်ဖက်ထဲနဲ့ကင်တွင်ရလောက်အောင်တင်းငယ်တဲ့ဟတ်စမန်အထိတ်အမဲ့ရုပ်ထုလေးပဲဖြစ်ပါတယ်။ဒီဗဘူးရုပ်လေးဟာအမေရိကန်ပြည်တော်စုမှာရှိတဲ့တက္ကသိုလ်များကအကောင်းဆုံးဘောလုံးသမားကိုနှစ်စင်ပေးတဲ့ဆုတစိ့ဖြစ်ပါတယ်။ဒီဗဘူးရုပ်လေးဟာအလစကာရဲ့ကနအူးလက်ရာဖြစ်ပါတယ်။အသက်22နှစ်အရွယ်မှာထုလုပ်ခဲ့တာဖြစ်တယ်။ဒီဗဘူးရုပ်ဟာသူ့ရဲ့အကောင်းဆုံးလက်ရာတစ်ခုမဟုတ်ပါဘူးလို့သူကပြောခဲ့ပါတယ်။လစ်ဘာတီရုပ်ထုကြီးလို့မလားမပပေမဲ့ လူတို့ရဲ့နှလုံးသားမှာဆွေးညှိစေတဲ့အရာဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်။မသိလျော်တဲ့ဖြုံးတွင်းမှုတရက်ဖြစ်တယ်လို့လူအများဝေဖန်ခံခဲ့ရတဲ့ဘေသနိယွာလေးကမာရိရဲ့အပြုအမူဟာသူ့ကိုအောင်းမေ့စရာဖို့ဖြစ်လာလိမ့်မယ်လို့မထင်ခဲ့ပါဘူး။သခင်ယေရှုအပေါ်ကိုအလွန်အဖိုးထိုက်တန်တဲ့စီမွေးတစ်ခွက်ကိုလောင်းချပြီးတဲ့အခါပေါ်ထွက်လာတဲ့ဝေဖန်မှုများကိုသခင်ယေရှုကအီမိန်မားကိုအောင်းမေ့စရာဖို့သူပြုသောအမှုကိုကြားပြောရကြတဲ့ဟုမိန့်တော်မူခြင်းဖြင့်ဟန့်တားခဲ့ပါတယ်။ဒီအကြောင်းကိုရှမာကုခရင်ခန်းကြီး14အငယ်6မှာဖော်ပြခဲ့ပါတယ်။ဒီအဖြစ်ပြက်လေးကိုကြည့်တဲ့အခါဘာမှမဟုတ်ဘူးလို့ထင်ရပါတယ်။အတိတ်ပဲမျိုးမျိုးလဲဖော်ယူကြပါတယ်။အဖိုးများစွာထိုက်တန်တဲ့နာရုစီမွေးအဲ့ဒီခေတ်အခါအင်မတန်မှနာမည်ကြီးဈေးကြီးတဲ့ရေမွေးဖြစ်ပါတယ်။ဒီအမျိုးသမီးဟာသူ့မှာရှိတဲ့အကောင်းဆုံးအရာကိုအသုံးပြုပြီးသခင်ယေရှုခရစ်တော်အတွက်လှူဆောင်ခဲ့ပါတယ်။ဒါကိုမြင်ကြတဲ့ဘေးနားမှာရှိတဲ့သူတွေကဒေါသထွက်ကြတယ်လို့တမန်ကျမ်းမှာဖော်ပြခဲ့ပါတယ်။အဲ့ဒီရေမွေးကိုဒင်နာရီအပြား300မကအဖိုးနဲ့ရောင်းပြီးဆင်းရဲသူတွေကိုပေးရင်ဘလောက်ကောင်းမလဲဆိုတဲ့စကားကိုပြောခဲ့ကြပါတယ်။တမန်စကားနဲ့ပြောမယ်ဆိုရင်တော့သူ့မှာရှိလို့သူပေးချင်တာကိုပေးတာပဲ။ဘာပြောစရာရှိမလဲ။ကိုတက်နိုင်တဲ့ဟာကိုလှုပ်တာပဲ။သခင်ယေရှုကတော့အိမိမသည်တက်နိုင်သမျှပြုပြီးငါအလောင်းကိုတကြိုမြည်ဟုပြင်ဆင်ခြင်းကငါကိုယ်ကိုစီမွေးနှင့်လူးနှင့်သတည်းငါမှန်ဆိုစီကားဧဝံဂေလိတရားကိုမြေတပြင်လုံးတွင်ဟောသောအရရတို့၌အိမိမကိုအောင်းမေ့စရာဖို့သူပြုသောအမှုကိုကြားပြောရကြလက်တန်းဟုသခင်ယေရှုမိန့်တော်မူခဲ့ပါသည်သိငယ်တယ်လို့ထင်ရပေမဲ့ကြီးမြတ်တဲ့အရာဖြစ်ကြောင်းကိုစဉ်းစားဆင်ခြင်မှတ်သားစရာဖြစ်ကြောင်းဖော်ပြပါရစေ။